Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ10ရက်နေ့တနင်္လာနေ့ညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လင်းချမ်းမြေ့ကြပါစေရှင်ကျမတကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါပါဒီကနေ့ဂျာမနီနိုင်ငံမှာကမ္ဘာဆက်မှုထိပ်သီးနိုင်ငံကြီး9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးဆက်လက်ကျင်းပနေပါတယ်တောင်ကိုရီးယားမှာတော့ mask ကိုအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးကြောင့်တေဆုံးရသူက6ယောက်ရှိသွားပါပြီပါကစ္စတန်နိုင်ငံမှာလည်းမြန်မာစုအကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဖိနှိပ်ဆက်ဆံနေဆိုပြီးကန့်ကွက်ဆန္ဒပြနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမတ်တိုင်ကြီးဟဲ့
ကောင်းပါပြီရှင်လေစီးပြေ150ရုပ်ကိုဒီကနေ့မှပဲညရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်ပို့ဆောင်တဲ့အခြေအနေတွေကိုသတင်းတွေအပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
သူနိုင်စေရင်တဲ့ပါတီမနိုင်လို့ဒုဆန္ဒမတင်ဘူးဆိုရင်တရားမျိုးကြောင့်လက်မခံဘူးဟုတ်လားသူနိုင်စေတဲ့ပါတီနိုင်တာဟာသူဒုဆန္ဒတင်ရတယ်လို့သဘောထားနေလို့ပဲ
ရွေးကောက်ပွဲအောင်မြင်ဖို့အတွက်ပြည်သူတွေပါဝင်ပူးပေါင်းကြဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ပြောဆိုချက်တွေကိုလည်းနားဆင်ကြရမှာပါဒီနောက်မှာတော့နိုင်ငံရေးယုံကြည်ချက်ကြောင့်ဖန်ခံရသူတွေပုံများလာတာဘာကြောင့်လဲဆိုတာနဲ့အတူကမ္ဘောဒီးယားနိုင်ငံကပထမဆုံးအကြိမ်ဖြစ်ဒုက္ခသည်တချို့ကိုစတင်လက်ခံတဲ့အခြေအနေတွေကိုလည်းပြောပြပေးဖို့ရှိပါတယ်ဒါရင်မတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်ကမ္ဘာဆက်မှုထိအင်အားကြီးနိုင်ငံ9နိုင်ငံရဲ့G7 ထိပ်သီးစည်းဝေးပွဲဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်နေဒီကနေ့ဂျာမနီနိုင်ငံမှာခေါင်းဆောင်တွေဆက်လက်တွေ့ဆုံဆွေးနွေးနေကြပြီးရာသီဥတုပြောင်းလဲလာတာနဲ့စွန့်ရင်လိုအပ်ချက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြတယ်လို့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်နေကြပါတယ်ထိပ်သီးဆွေးနွေးပွဲတနင်္ဂနွေနေ့ကမစတင်ခင်အမေရိကန်သမ္မတဘဲရင်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့တိကျတွေ့ဆုံခဲ့ကြပြီးယူကရိန်းအပြစ်ခံရစိသဘောတူညီချက်နဲ့ပတ်သက်ပြီးရုရှားဘက်ကလှုပ်ဆောင်ပုံပေါ်မှာမူတည်ပြီးရုရှားပေါ်မှာစီးပွားရေးအရာဒဏ်ခတ်မှုတွေဘယ်လောက်ကြာကြာဆက်ပြီးထားတယ်လဲဆိုတဲ့အပေါ်မှာနှစ်နိုင်ငံသဘောတူညီချက်ရယူခဲ့ကြတယ်လို့သမ္မတအင်ဂျူကပြောပါတယ်ယူကရိန်းရေမှာရုရှားရဲ့လှုပ်ဆောင်မှုတွေကြောင့်ရုရှားအစိုးရအနေနဲ့ G7 ဆက်မှုအင်အားကြီးနိုင်ငံအတိုင်းအဝိုင်းရဲ့စံတန်ဘိုးတွေနဲ့မတန်ဘူးလို့ဂျာမနီဝန်ကြီးချုပ်မာခော့ကဂျာမန်အသံလွှင့်ဌာန ARD ကိုပြောပါတယ်လောလောဆယ်မှာအဟန့်တားတွေရှိနေပြီးဒါကိုဘယ်လိုကျော်ဖြတ်ရမလဲဆိုတာကိုတော့မသိသေးပါဘူးလို့ဝန်ကြီးချုပ်မာခော့ကပြောခဲ့တာပါဆက်မှုအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်ဖို့မဖိတ်ခေါ်တာဟာဒီနှစ်ဆိုဒုတိယအကြိမ်ဖြစ်ပါပြီယူကရိန်းနိုင်ငံခရီးမီးယားဒေတာကိုရုရှားနိုင်ငံနဲ့တပ်သွင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကသူ့ကိုထိပ်သီးအစည်းအဝေးကဘက်ကနေပယ်ရှားခဲ့တာဖြစ်ပါတယ်
။အီရန်စစ်တပ်အတွက်စစ်ကူအဖြစ်တနင်္လာနေ့ပါကြလေကြောင်းထိုးစစ်ဆင်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေစီကအကူအညီတွေပို့ပေးဖို့မစ္စတာအဘာဒီကတောင်းဆိုခဲ့ပြီးသတင်းတစ်ပတ်မပြည့်ခင်မှာပဲဂျာမနီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံညီလာခံပြင်ပမှာတီးသန့်တွေ့ဆုံကြမှာပါ။အမေရိကန်နဲ့ပြင်သစ်အစိုးရတာဝန်ရှိသူတွေကတော့စစ်စင်ရေးတွေမှာအောင်မြင်မှုတချို့ရလာတာရှိတဲ့အတွက်အီရတ်အစိုးရအပေါ်ယုံကြည်မှုပြသခဲ့ကြပေမဲ့လက်လွတ်လိုက်ရတဲ့နေမျိုးတွေပြန်ရဖို့လုပ်နေတဲ့အီရတ်ထိုးစစ်တွေမှာလက်နက်ပစ္စည်းနဲ့လေ့ကျင့်သင်ကြားမှုတွေလိုအပ်နေတယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့တုန်းကအီရတ်တပ်ဖွဲ့တွေဟာရေနံချက်စက်ရုံတွေရှိတဲ့ဘိုင်ဂျီမြို့ကိုတနှစ်တာအတွင်း ISIS သွေးကြွတွေလက်ထဲကနေဒုတိယအကြိမ်မြောက်ပြန်လည်သိမ်းနိုင်ဖို့ကြိုးစားခဲ့ပါတယ်။အဲဆီသွေးကြအဖွဲ့တွေဟာစစ်စင်ရေးအတွက်လိုအပ်တဲ့ငွေကြေးရနိုင်ဖို့ကြိုးပမ်းနေတဲ့အနေနဲ့အီရန်နဲ့ဆီးရီးယားကရေနံချက်စက်ရုံတွေရှိရာဒေသကိုအတိအကပြစ်မှတ်ထားကြတာဖြစ်ပါတယ်
လီဗျားနိုင်ငံငင်းချင်းရဲ့အတွက်ကုလသမဂ္ဂကကြီးမှုပြီးပြည်ပကဖြစ်နေတဲ့အစိုးရနှစ်ရနဲ့နောက်ဆုံးကြော်ဆွေးနွေးပွဲကိုမော်ရိုကိုနိုင်ငံမှာတနင်္လာနေ့ပြုလုပ်နေပါတယ်။အခုဆွေးနွေးမှုကနေပြတ်သားတဲ့ညှိနှိုင်းမှုရမယ်လို့ယုံကြည်ကြောင်းကုလသမဂ္ဂကပြောပါတယ်။ကွဲပြားနေတဲ့အဖွဲ့နှစ်ဖွဲ့ပြန်လည်ပေါင်းစည်းပြီးညီညွတ်တဲ့အစိုးရတည်းဖြစ်လာစေဖို့ကဏ္ဍဆောင်ပါတဲ့အစီအစဉ်ကိုလီဗျားကကုလသမဂ္ဂအဖွဲ့ UNSMIL ကတင်ပြခဲ့တာပါ။ဖွဲ့စည်းပုံချေခံဥပဒေနဲ့သူ့ကိုအကောင့်ထဲပေါ်ပြင်ချင်းပါမယ်ရွေးကောက်ပွဲတွေအတွက်အစီအစဉ်တွေကိုလည်းတင်ပြခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာဒီအစီအစဉ်တွေအတွက်နောက်ဆုံးမူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။အခုလိုနိုင်ငံရေးဆွေးနွေးတဲ့လုပ်ငန်းရှင်ရဲ့အရေးကြီးတဲ့အချိန်ကိုရောက်နေချိန်မှာလီဗျားကအဖွဲ့အားလုံးအနေနဲ့နိုင်ငံကောင်းကျိုးအတွက်တာဝန်ယူမှုတွေလှုပ်ဆောင်ဖို့ UN SMIL ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။လေပြင်းရဲ့လက်ရှိပဋိပက္ခတွေကိုစီးရင်အပြေမရှာနိုင်တယ်လို့နိုင်ငံရေးမူပေါင်းပြင်ပကလည်းအပြေမရှာနိုင်ဘူးလို့လည်းသတိပေးခဲ့ပါတယ်။လေပြင်းမှာနိုင်ငံတကာအသိအမှတ်ပြုအစိုးရကိုထောက်ခံတဲ့တိုက်ခိုက်ရေးသမားတွေနဲ့မြို့တော်ကိုထိန်းချုပ်ပြီးအစိုးရဖြစ်တဲ့ကိုယ့်ကိုယ်ကိုကြေညာထားတဲ့လက်နက်ကင်ဖွဲ့တွေကြားအကြမ်းဖက်မှုတွေဖြစ်ပွားနေတယ်လို့ IS စစ်သွေးကြော်တွေနဲ့ဆက်နွယ်နေတဲ့လက်နက်ကင်ဖွဲ့ရဲ့လှုပ်ရှားမှုတွေပါတွေ့လာရတာပါ။
တူရကီနိုင်ငံမှာတင်းငွေနေကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲအတွင်းလက်ရှိအာဏာရပါတီကအများစုအနိုင်ရထားရကနေရှုံးနေသွားပါတယ်။တမရရီဆက်ဒါရက်အာဒိုဝန်အတွက်တမရလုတ်ပိုင်ခွင့်အာဏာပိုရစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲဖို့ကြိုးပမ်းနေတဲ့အပေါ်မဲဆန္ဒရှင်ပြည်သူတွေကတားမြစ်တာကိုပြသလိုက်တာပဲဖြစ်ပါတယ်။ဒါဟာ73နှစ်တာကာလအတွင်း AKP ပါတီရဲ့အကြီးမားဆုံးရှုံးနိမ့်မှုလည်းဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့တမရအာဒိုဝန်ရဲ့ကြေညာချက်ထဲမှာတော့နိုင်ငံရေးအားစုအလုံးအနေနဲ့တိုင်းပြည်တည်ငြိမ်ရေးကိုဆက်လက်ထိန်းထားဖို့နဲ့လက်ရှိတိုင်းပြည်ရဲ့ဒီမိုကရေစီအောင်မြင်မှုတွေမှာယုံကြည်မှုတွေဆက်ထားနိုင်အောင်လှုပ်ဆောင်ရမယ့်တာဝန်တွေရှိတာကိုပြသဖို့အရေးကြီးကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲရလာရပါတီတစ်ခုတည်းကပဲအစိုးရဖွဲ့နိုင်မယ့်အနေအထားမရှိသလိုနိုင်ငံရေးပါတီတွေအလုံးကဒါကိုလက်တွေ့ကျကျနဲ့ခံနိုင်ရည်ရှိရှိအကဲဖြတ်လှုပ်ဆောင်နိုင်ဖို့လိုတယ်လို့မစ္စတာအာဒိုဝန်ကပြောပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Moscow အသက်ရှူလမ်းကြောင်းဆိုင်ရာ virus ပိုးကြောင့်သေဆုံးရသူ6ယောက်ရှိသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။အခုနောက်ဆုံးသေဆုံးသွားသူကအသက်80ရှိပြီဖြစ်ပြီးနမိုနီးယားရောဂါကုသမှုခံယူတဲ့အချိန်မှာ mask ရောဂါပိုးရှိနေကြောင်းတွေ့ခဲ့တာလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနဆင်းရအခုဆိုတောင်ကိုရီးယားမှာဒီယောဂါပိုးအခုဆက်ခံရသူပေါင်း89ယောက်ရှိနေပါပြီ။ဒီယောဂါမပြန့်ပွားစေဖို့ကြောင်းပေါင်း2000လောက်ကိုလည်းပိတ်ထားပါတယ်။ဒါပြင်ဒီယောဂါပိုးအကူဆက်ခံမယ်လို့တန်တရာရှိသူညာနဲ့ချီတဲ့သူတွေကိုတိကျခွဲစောင့်ကြည့်နေတယ်လို့အရေးယူဆောင်ရွက်မှုတွေလည်းတိုးလုံနေတယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒီလူတွေကယောဂါပိုးရှိသူနဲ့ထိတွေ့ဆက်ဆံမှုရှိနိုင်တဲ့အတွက်အခုလိုစောင့်ကြည့်နေတာဖြစ်ပြီးဒီလိုစောင့်ကြည့်ရမှသူတို့ဘယ်ရောက်နေလဲဆိုတော့သူတို့ရဲ့လက်ကင်ဖုန်းအချက်ပြမှုတွေကလည်းတဆင့်လိုက်ကြည့်တာလည်းပါဝင်ပါတယ်
။အာဖဂန်နစ္စတန်နေဆက်နဲ့နီးတဲ့ပါကစ္စတန်နိုင်ငံတွင်လူမျိုးစုနယ်တွေရှိရာဒေသကပြင်းထန်တဲ့ညတိုက်ပွဲတွေအတွင်းမှာပါကစ္စတန်စစ်သား9ဦးနဲ့စစ်သွေးကြွ19ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။မြောက်ပိုင်းဝါဇီရစ်တန်နယ်စပ်ဒေသမှာတိုက်ပွဲဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောတာပါ။ဝန်းရံပိတ်ဆို့ထားပြီးနောက်ကခြေရာခံလိုက်နေခြင်းမှာအကြမ်းဖက်သမားတဦးကအသေးခံဘုံးခွဲလိုက်တာကြောင့်ပါကစ္စတန်စစ်သား9ဦးသေဆုံးသွားတာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကဆိုပါတယ်။2014ခုနှစ်ဇွန်လကစပြီးဝါဇီရစ်တန်နယ်စပ်ဒေသကိုပါကစ္စတန်စစ်တပ်ကမြေပြင်နဲ့လေကြောင်းကပါထိုးစစ်ဆင်ခဲ့ပါတယ်။အဲ့ဒီဒေသဟာနှစ်ပေါင်းအတော်ကြာကလေးကဒေသခံနဲ့နိုင်ငံသားစစ်သွေးကြွတွေအတွက်လွတ်မြောက်နေပြီဖြစ်ခဲ့ပါတယ်။တာလီဘန်တွေကလည်းအာဖဂန်နဲ့နိုင်ငံသားတပ်ဖွဲ့တွေကိုတိုက်ပို့အဲ့ဒီဒေသကိုတထောင်နာစခန်းပြည်အသုံးပြုလို့ရှိတာပါ။
မြန်မာအစိုးရကရိုဟင်ဂျာမွတ်စလင်တွေပေါ်မှာမတရားဖိနှိပ်ဆက်ဆံမှုတွေရှိနေတယ်ဆိုပြီးဒါကိုကန့်ကွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံကနိုင်ငံရေးဘာသာရေးနဲ့လူမျိုးစုဖွဲ့တွေစုပေါင်းပြီးတနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ်။ပါကစ္စတန်ဘာသာရေးနိုင်ငံရေးနဲ့လူခွင့်ရေးအဖွဲ့တချို့ကအဖွဲ့ဝင်ယာနဲ့ချိန်ပြီးကရာချီမြို့မှာစုဝေးပြီးမြန်မာအစိုးရကိုပြစ်တင်ရှောင်ချတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်နှိမ့်ဆက်ညှဉ်းပန်းခံရရိုဟင်ဂျာတွေကိုကာဝယ်ပေးပါဆိုပြီးတောင်းဆိုပါတယ်။တချိန်ထဲမှာပဲမြန်မာပင်လယ်ပြင်မှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်မှာထိမ့်သိမ်းဆောင်ရှောက်ထားတဲ့လေစည်းပြေဒုက္ခတဲ့900ကျော်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဒီကနေ့တဖက်နိုင်ငံကိုပြန်လည်လွှဲပြောင်းပေးရလိုက်ပြီဖြစ်ပါတယ်။ကျန်းနေသူတွေကိုဆက်လက်စီစစ်လျက်ရှိပြီးမကြခင်မှာပဲလွှဲပြောင်းပေးဖို့အတွက်ပြင်ဆင်နေပါတယ်လို့လူမှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကပြည်내ဦးစီးမှုကပြောပါတယ်
။ကမ္ဘာကြီးပြုံးလာတဲ့အကျိုးဆက်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာစစ်တမ်းအစ်တစ်ခုကောက်ခံရမှာ80ရာခိုင်နှုန်းကအထူးစိုးရိမ်ကြောင်ပြောဆိုကြပြီးကမ္ဘာကြီးပြုံးမှုကြာဆင်းဖို့နိုင်ငံတွေအနေနဲ့ကိုယ်အပိုင်းလိုက်လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ရာသီဥတုစွမ်းအင်ကိစ္စတွေကိုလေ့လာနေတဲ့ Worldwide Views လို့အမည်ပေးထားတဲ့အဖွဲ့ကနိုင်ငံပေါင်း89နိုင်ငံကိုစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ
်။ထိ
တ်တန်းရောက်တဲ့နေ့ကိုဒေါက်ခင်မျိုးတန်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုအလှည့်ပေးချင်ပါတယ်။မြမပင်လေပင်မှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်မှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လေစီးပြေဒုက္ခသည်900ကျော်တဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံသား150ရုပ်ကိုဒီကနေ့တဖက်နိုင်ငံကိုပြန်လည်လွှတ်အပ်လိုက်ပြီးဖြစ်ပါတယ်။ကျန်ရှိနေသူတွေကိုစီးစစ်နေပြီးမကြခင်လွှဲပြောင်းဖို့ပြင်ဆင်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနပြည်နယ်ဦးစီးမှုကပြောပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့လေစီးပြေဒုက္ခသည်တွေကိုမေလ21ရက်နေ့ကရခိုင်ကမ်းရိုးတန်းက200ကျော်နဲ့မေလ29ရက်နေ့ကအေယော်ရီတိုင်ဖျားပုံမြို့အနီးကပင်လယ်ပြင်က900ကျော်ကိုမြမရေတက်ကဖမ်းဆီးရမိခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်တောင်ပြိုလက်ဝဲမှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဖမ်းဆီးရမိသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာဝန်ရှိသူတွေကစစ်ဆေးတဲ့အခါပထမအတော့ဖမ်းဆီးရမိတဲ့လေစီးပြေဒုက္ခသည်200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တာကြောင့်သူတို့ကိုနေရရင်ပြန်ပို့ဖို့အတွက်စီစဉ်ဆောင်ရွက်ခဲ့ပါတယ်။ဒီကနေ့မှာတော့လေစီးပြေဒုက္ခသည်150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနရခိုင်ပြည်နယ်ဦးစီးမှုဦးခင်စိုးကပြောပါတယ်
။၃နာရီမှာပေါ့နော်။တစ်ဖက်နိုင်ငံကိုပေါ့ဘင်္ဂလားဒေ့ရှ်ကိုသူတို့150ဦးကိုအပြည့်လွှဲပြောင်းပြီးဖြစ်ပါတယ်။ဟိုဘက်ကအဖွဲ့တွေကတော့ကျွန်တော်7နာရီ45မှာရောက်ပါတယ်ရောက်ပြီးတော့7နာရီဆွဲမှာကျွန်တော်လက်မှတ်ကြည့်ထိုးပါတယ်လက်မှတ်ကြည့်ထိုးပြီးတော့မှတို့ရ150ကိုတို့ကား6စီးနဲ့လာခေါ်တော့တာ3နာရီမှာအပြည့်ဆွဲပြောင်းပြီးဖြစ်ပါတယ်အခုကျွန်တော်တို့ကတော့ဒီ50ကိုလည်းအများဆုံးဆွဲပြောင်းလက်ခံဖို့ပေါ့နော်ဒါပြောနေပါတယ်ခင်ဗျာဒါလေးကတော့တို့ရှိရကောင်စစ်ဝင်ကိုတက်ကဒီမှာလာပြီးတော့စစ်စစ်ပြီးတော့မှတို့အစီအစဉ်တင်ပြတာလေကျန်တဲ့50ကိုလည်းကျွန်တော်တို့ကအများဆုံးစစ်စစ်လက်ခံဖို့ပေါ့ဒါလေးပြောနေပါတယ်ခင်ဗျာ
ဒုတိယအထုပ်ဖမ်းဆီးရမိသူ900ကျော်ကိုစစ်စစ်ရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသား900ကျော်ပါဝင်ပြီးသူတို့ကိုအများဆုံးလွှဲပြောင်းဖို့ဆောင်ရွက်နေတယ်လို့ဥခင်ဆိုးကဆက်ပြောပါတယ
်။စစ်စစ်ရေးကျွန်တော်ပြီးသွားပါပြီခင်ဗျာကျွန်တော်စစ်စစ်ပြီးသွားပါပြီကျွန်တော်တို့ရှိရလေးတော့မှစစ်စစ်တာကကျွန်တော်တို့မြန်မာနိုင်ငံဘက်ကဘင်္ဂလီက189ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘင်္ဂလီက546ဦးပေါ့ဒါလေးကိုကျွန်တော်တဦးချင်းကိုရေးပတ်တန်းနေဖြည့်တာပေါ့အဲ့ဒါကဘင်္ဂလားဒေ့ရှ်ဟိုလိုဘာသာနဲ့ရောကျွန်တော်တို့ဘက်ကမြန်မာဘာသာနဲ့ရောသူပြည့်စုံပြီးတော့မှဒါကျွန်တော်တို့ဟုတ်ထားပါတယ်ထားတဲ့ခါကျတော့ဘရုတ်ကဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်စစ်တရားတွေကလာပြီးတော့ဒီနေ့အပြည့်စစ်ပြီးသွားပြီစစ်တပ်ကတော့6ရက်နေစားခဲ့6ရက်9ရက်နေ့ရက်စစ်တာပေါ့ကျွန်တော်တို့ဘက်ကတော့ဘရုတ်ကိုဒီစင်းပေးလာပြီးတော့အများဆုံးလက်ကြောင်းလက်ခံဖို့တော့သူတို့ပြောလိုက်တာသူပြောတာပေါ့ဗျာသူတို့ကလည်းပဲသူတို့ဒီမှာလာစစ်တဲ့ဘင်္ဂလားဒေ့ရှ်ကစစ်တွေကောင်စစ်ဝင်ကလည်းသူတို့ရဲ့ဘင်္ဂလားဒေ့ရှ်တန်ရုံကိုသူအကြောင်းကြားအဲ့ဒီမှာတစ်ဆင့်သူတို့နိုင်ငံမှာရှိတဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာတစ်ဆင့်ကအများဆုံးစစ်စစ်ပြီးတော့လက်ခံဖို့ဒါသူတို့ဆွေးနွေးနေတာပေါ့ခင်ဗျာ
တောင်ပြိုလက်ဝဲမှာထိမ့်သိမ်းထားသူ900ကျော်အနက်ကဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးဟာစခန်းကနေထွက်ပြေးသွားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကဒေသခံပြည်သူတွေကတော့ပထမအထုပ်ဖမ်းဆီးရမိတဲ့လေစီးပြေဒုက္ခသည်တွေကိုလူသားချင်းစာနာမှုအရရခိုင်ပြည်နယ်မှာထိမ့်သိမ်းတာကိုလက်ခံပြီး AR တိုင်းပင်လယ်ပြင်ကဖမ်းဆီးရမိတဲ့လေစီးပြေ900ကိုရခိုင်ပြည်နယ်ကိုပို့ဆောင်တာကိုလက်မခံတာကြောင့်စာနာထုတ်ဖော်ဖို့ပြင်ဆင်နေတယ်လို့စစ်တွေမျိုးကမျိုးမိမျိုးဖအဖွဲ့ဝင်ဦးတန်းထွန်းကပြောပါတယ
်။ဘာကြောင့်လဲဆိုတော့လူသားချင်းစာနာတဲ့အစဉ် AR တိုင်းမှာလည်းစာနာပြလို့ရတယ်လေ။ခုကရခိုင်လူတို့ရဲ့အမြင်ကဘာဖြစ်နေပြီလဲဆိုတော့အဲ့ဒီမွတ်စလင်တွေတွေ့တယ်ဆိုရင်ပဲရခိုင်ပြည်ကိုပို့ပြရတော့မယ်ဆိုတဲ့အစဉ်လာကြီးတစ်ခုကိုကျွန်တော်တို့ကနှစ်သက်တာပါ။နောက်တစ်ချက်ကဒီကျွန်တော်ရခိုင်ပြည်နယ်မှာတွေ့ကြုံခံစားကြရတဲ့အနေအထားကဒီလူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့များဒီဆက်လန်းထွင်လာလို့ကျွန်တော်တင်ပြလည်းရှိပါတယ်။အဲဒါကြောင့်ဒီလိုကိစ္စမျိုးတွေနောက်ဖြစ်လာမှဆိုရင်လည်းနောက်ဒုတိယဆက်လေကျွန်တော်တို့တန်းပေါ်ဟိုကတ်ပြီးတော့တင်လာရဲ့ကိုခိုင်တိုင်းသားတွေကမချေနှက်တဲ့အတွက်ကြောင့်ဆန္ဒပေါ်တို့ကြောင့်ဖြစ်ပါခဏ။
ဒီလ14ရက်နေ့ကိုဆန္ဒထုတ်ဖော်မဲ့ရဲအဖြစ်သတ်မှတ်ထားပြီးရခိုင်တပြည်နယ်လုံးပါဝင်စေဖို့အတွက်စစ်တွေဆောင်ရွက်နေတယ်လို့ပြောပါတယ်။မြမအစိုးရအနေနဲ့လှေစီးပြီးထွက်ပြေးသူတွေအရေးကင်တွယ်ဖြည့်ရှင်းဖို့ပြဿနာကိုဖြည့်ရှင်းရမှာဒစိတပိုင်းအဖြစ်နဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုလက်ခံဖို့ကိုကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးဆောင်ရွက်နေပါတယ်။ဒီလ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဂျာယီဝန်ကြီးဦးဝနမောင်လွင်ကလှေစည်းပြေးတွေဟာဖိနှိပ်မှုကြောင့်ထွက်ပြေးကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအများစုဖြစ်တယ်လို့နိုင်ငံတကာကပြောဆိုနေတာတွေဟာမှန်မှန်ကန်ကြောင်းနိုင်ငံတကာတပ်တမန်တွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်
။ကိုမိုးစောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်။ လာမယ့်ရွေးကောက်ပွဲအတွင်းနိုင်ငံတကာရဲ့ဖိအားပေးတာတွေကိုဂရုမပြုဘဲရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ဖို့အတွက်မဲဆန္ဒရှင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်လာမယ့်ရွေးကောက်ပွဲမှာတော့လက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန့်ဒေသနဲ့ဝါဒေသတွေကိုနယ်မြေအေးချမ်းမှုပေါ်မူတည်ပြီးရွေးကောက်ပွဲကျင်းပဖို့အလားအလာနည်းတာကလွဲရင်ကချင်ပြည်နယ်အပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်လာမယ့်အော်တိုဘာလကနိုဝင်ဘာလဆန်းမှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံတကာရဲ့ဖိအားတွေကိုအလေးဂရုပြုသွားမှာမဟုတ်ဘဲနဲ့ပြည်သူတွေရဲ့ဆန္ဒမဲတွေကိုပဲဦးစားပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေနဲ့ရန်ကုန်မြို့မြန်မာငင်းချမ်းရေးဆန္ဒမှာဒီကနေ့တွေ့ဆုံစဉ်ပြောဆိုလိုက်တာပ
ါသူနိုင်နေရင်းနဲ့ပါတီမနိုင်လို့လူဆန္ဒမတင်ဘူးဆိုရင်တရားမျိုးကြောင့်လက်မခံဘူးလေဟုတ်လားသူနိုင်နေတဲ့ပါတီနိုင်တာဟာသူလူဆန္ဒတင်ရတယ်လို့သဘောထားနေလို့ပဲနော်လူသဘောထားတိုင်းဖြစ်မှာဘယ်ပါတီနိုင်တယ်လူသဘောထားတိုင်းဖြစ်မှာနော်သူနိုင်တဲ့ပါတီမနိုင်လို့ရှိရင်လူတို့သဘောထားမတင်ဟဖို့တဲ့ကြောင့်မြန်မာပြည်ပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကြတော့ဂိမ်းဆိုင်နော်ဟလာပရက်ရှာဂိမ်းဆိုင်ပါဘူးနော်ဟလာဒိုးအာဒိုးပြည်စနေမှာရှိရတယ်ဒိုးတွေကစီစီလုံးလုံးချစ်ချစ်ခင်ခင်နဲ့တွဲလို့မယ်ဆိုမြန်မာပြည်တိုးတက်မှာပါအဲကြောင့်ပြပပရက်ရှာတော့ sorry ပ
ါလာမယ့်2015မြန်မာနိုင်ငံရွေးကောက်ပွဲဟာပြည်သူတွေလက်မခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်လာခဲ့ရင်အမေရိကန်နဲ့မြန်မာနိုင်ငံချစ်ကြည်ရေးဆက်ဆံရေးထိခိုက်လာနိုင်တယ်လို့အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်။အခုရက်ပိုင်းအတွင်းနိုင်ငံအနှံ့အပြားအခြေခံမဲဆင်းတွေကိုထုတ်ပြန်ထားပြီးတော့မဲဆန္ဒရှင်တွေကိုမဲဆင်းတွေလာရောက်ကြည့်ရှုကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။မဲဆင်းပြုစုအားမှာအိမ်တော်စုစည်းရင်းကိုအခြေခံတာဖြစ်တာကြောင့်အခြေခံစည်းရင်းစရာမှောင်ရင်းနေရင်မဲဆင်းမှောင်ရင်းနိုင်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ဒါကြောင့်အခြေခံမဲဆင်းမှာကုနာမဲပါမပါသက်ဆိုင်ရာမဲယုံကိုလာပြီးတော့ကြည့်ကြဖို့မဲဆင်းမပါတာမဲဆင်းမှားနေတာတွေကိုပုံစံစာရွက်တွေဖြည့်ပြီးတော့မဲဆင်းမှန်အောင်မဲဆန္ဒရှင်ပြည်သူတွေကဝိုင်းဝန်းပါဝင်ကူညီပေးကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းလိုက်တာပါဝါဒေတာနဲ့ကိုကန့်ဒေတာတို့မှာတော့လက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပပေးနိုင်မှာမဟုတ်သေးပဲနဲ့ရွေးကောက်ပွဲမတိုင်ခင်နယ်မြေအေးချမ်းလာခဲ့ရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်ကချင်ပြည်နယ်မှာတော့ဒေတာအတော်များများမှာရွေးကောက်ပွဲကျင်းပပေးနိုင်ဖို့စီစဉ်ပေးသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲမလုပ်နိုင်တဲ့ဒေသတချို့ကိုဆိုင်းငံ့ထားမယ်လို့လည်းဥတင်ကြီးကပြောပါတယ်
။ခုလုံးလုံးစေကျွန်တော်တို့ရထားတာတော့နောက်ခုနပြောတဲ့ခင်ပြောသွားတဲ့အချိန်မှာဝါနဲ့ကိုကတော့ရထားတယ်။ကိုကကနောက်တလားနလားတွင်အေးချမ်းလာရင်မဲဆင်းကျွန်တော်ကောက်လိုက်ပါပါ။ဒါလည်းခင်အခုခုနကျွန်တော်ရှင်းပြပေးတာမဲဆင်းဆိုတာရွေးကောက်ပွဲကြီးညာကခုနစအုပ်ထဲကပုံမှန်ယူပြီးတော့ကပ်ပစ်လိုက်တာ။လာကြည့်ပြီးဒါမဲဆင်းဖြစ်သွားတယ်။ရွေးကောက်ပွဲနေ့ကျလာမဲပေးမှာပဲ။ဒါကြောင့်ကိုကအေးသွားလို့ရှိရင်ရွေးကောက်ပွဲဖြစ်နေတယ်အေးချမ်းမှုရေကောက်ပွင့်ဖြစ်နေဘူးသို့ဆိုလည်းဝါမှာတော့ဖြစ်ဖို့အခြေအနေနည်းနည်းခဲပါလေเนาะအဲ့တော့ကျွန်တော်တို့ကဟဲ့လားရေကောက်ပွင့်မှာတဘောဘေးရံလည်းကောင်းနေမီအရတိုင်းလည်းကောင်းလွတ်တရားမဲ့ရေကောက်ပွင့်မရှိဘူးဆိုဆူဆိုင်ထားပါတယောက်တားကြောင့်ဆူဆိုင်တာပါသို့ဆိုလည်းဖြစ်နိုင်တဲ့အတိုင်းပဲဖြစ်နိုင်တဲ့အခြေအနေပေါ်မူတည်တော့မြို့နယ်တွေဟာပြည်သူလွတ်တော်တွေအမျိုးသားလွတ်တော်တွေတိုင်းပြည်တိုင်းနဲ့ပြည်နယ်လွတ်တော်တွေကိုယ်စားလှယ်ရွေးချယ်နှက်အောင်ကျွန်တော်ဆောင်ရွက်သွားမှာပ
ါအခုရပိုင်းအတွင်းထုတ်ပြန်တဲ့အခြေခံမဲဆင်းတွေမှာမဲဆင်းတချို့တိတိတတ်တာမှားယွင်းနေတာမဲပေးခွင့်ရှိသူတွေလွဲမားစွာထုတ်ပြန်ထားတာတွေကိုပြည်သူတွေကြားမှာဝေဖန်နေကြတော့ပါ။ဒါပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရွေးကောက်ပွဲကော်မရှင်ရဲ့စာရင်းစရားတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိအချက်လက်တွေမှားယွင်းနေတယ်ဆိုတဲ့အချက်အပါအဝင်မဲဆင်းမှားယွင်းမှုများပါဝင်တဲ့အိတ်ဖွင့်ပေးစာကိုရွေးကောက်ပွဲကော်မရှင်ထံဂျွန်လ3ရက်နေ့နေ့စွဲနဲ့ပေးပို့ထောက်ပြဝေဖန်ထားပါတယ်။လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်နေတာကြောင့်လာမယ့်ရွေးကောက်ပွဲကိုဥပဒေအတိုင်းမဖြစ်မနေကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေရှိမှဂရုပြုပြောဆိုသွားပါတယ်ခင်ဗျာ
ကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတဲ့အခြေအနေပို့ပြီးတော့စိုးနေတယ်လို့ပြောဆိုနေကြတဲ့အကြောင်းကိုလည်းတင်ပြပေးပါပါမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတယ်ဆိုပေမဲ့လည်းမကြသေးခင်ကစလို့နိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းဆီးထိန်းသိမ်းခံရသူတွေပိုများလာတယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားနေသူတွေကပြောပါတယ်ဖန်စီထိမ့်သိမ့်ခံရသူတွေဟာလည်းကျန်းမာရေးစောင့်ရှောက်မှုအားနည်းတာတွေအပါအဝင်စိုးရွားတဲ့အခြေအနေတွေအောက်မှာနေထိုင်နေကြရတယ်လို့လည်းမိသားစုဝင်တွေကပြောပါတယ်။အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံတဝန်းနိုင်ငံရေးလှုပ်ရှားသူတွေကိုအာဏာပိုင်တွေကဖန်စီထိမ့်သိမ့်တဲ့နေရာမှာပြီးခဲ့တဲ့မေလထဲမှာတော့တိတိတသာပုံများလာတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်အခုဆိုရင်ယုံကြည်ချက်ကြောင့်အချင်းကျနေသူ160ကျော်ရှိနေတယ်လို့ဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရသူ400ကျော်ရှိနေတယ်လို့လည်း AAPP ရဲ့အတွင်းရေးမှူးကိုတိတ်နိုင်ကပြောပါတယ်
ပုံများလာတယ်လို့ပြောလို့ရတယ်နိုင်ငံရေးတရား163ဦးရှိတယ်ဘောနော်ဆိုတော့442ဦးကတော့ဒီတရားရှင်ဆိုင်ရတဲ့ရှင်ရှိတယ်ဘယ်တော့အများကြီးက6000တန်းလို့ပြောလို့ရတာဘောလေဥပမာတောင်ကားလေဆိုရင်အကုန်လုံးက6000တန်းပါလေမေလထဲမှာက59ဦးတရားဆွဲထားတယ်နော်အဲ့59ဦးမှာ42ဦးကတော့ဆောင်းကနေတရားရှင်ဆိုင်ရတာ66ယောက်ကထောင်လန်ထတာနဲ့59ဦးမှာရခိုင်က32ဦးပါရခိုင်ဒေသခံတွေပေါ့
APP ရဲ့နောက်ဆုံးထုတ်ပြန်ချက်မှတ်တမ်းမှာတော့ဘူကြီးဟောင်းနေမျိုးစဉ်အပါဝင်နိုင်ငံရေးကျင်းသားတချို့ရဲ့ကျန်းမာရေးအခြေအနေတွေဟာဆိုးဝါးနေတယ်လို့လည်းဖော်ပြထားပါတယ်။အထူးသဖြင့်ထောင်တွင်းမှာကျန်းမာရေးဆောက်ရှောက်မှုတွေအားနည်းနေတဲ့အတွက်ကျန်းမာရေးပြဿနာတွေနဲ့ကြုံနေရတယ်လို့လည်းကိုတိတ်နိုင်ကပြောပါတယ်။အကျဉ်းထောင်တွင်းကျန်းမာရေးဆိုးဝါးနေသူတွေတဲ့ပညာရေးဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုလှုပ်ရှားမှုနဲ့ဆက်နွယ်ပြီးပုံမှန်5ခုနဲ့တရားစွဲဆိုခံနာရတဲ့ကိုတင်ဝင်းလည်းအပါအဝင်ဖြစ်ပါတယ်။မကြသေးခင်ကပဲကိုတင်ဝင်းဟာရန်ကုန်ဆေးရုံကြီးမှာခွဲစိတ်ကုသမှုတွေခံယူခဲ့ရပေမဲ့ကျန်းမာရေးအခြေအနေတိုးတက်မှုမရှိသေးဘူးဆိုပြီးညီဖြစ်သူကပြောပါတယ်
။သူကအထဲကိုဆက်ထည့်တာတော့နေပင်ကတော့ကျွန်တော်တို့လှုပ်ရှားလို့မရဘူးခေါင်းမိုင်းကခေါင်းမိုင်းကဘယ်လိုမှလှုပ်ရှားလို့မရဘူးသူဒီစီးကုန်ကလည်းနည်းနည်းအောင့်နေတယ်နိုင်ရားနေပေါ့နော်။သူတော့ပေါင်လဲပေါင်ကနေပြီးတော့အသားထုတ်ပြီးဒီလဲကိုထည့်လာတာကိုလေကျောင်းလေးကိုလေသူကအပြင်မှာတော့ဘာမှမဖြစ်ဘူးဒီမှာဒီမှာတော့ဒီစကြောင်းမှာသူတို့တွေဟိုနေအဲ့ရဒံနေပေါ့ရိုက်နှက်ထားတဲ့ဒံနေသောကုန်းနေဒီကျွန်တော်တို့ဒီငုံခိုင်းပြီးတော့သူတို့စက်ပိုးတွေကိုနမတ်တုပ်တွေနဲ့ရိုက်ထားတာဒီနန်ညာတွေကိုကြတော့စက်ခနတ်တွေနဲ့ပေါ့နော်စက်ခနတ်တွေနဲ့ကန်နေကျောကုန်းတွေကိုနမတ်တုပ်တွေနဲ့ရိုက်တယ်စက်ပိုးနေရာတွေကိုလည်းနမတ်တုပ်တွေနဲ့ရိုက်ထားတဲ့ဒံနေပေါ့နော်မှာဒီလေပင်ကသူ့ရဲ့ဟိုအကျော်တွေရှိတယ်မှာကြောတွေရှိတာအဲ့ဒီကြောတွေကဟိုပြိနေတယ်ညက်နေတယ်အဲ့လိုကျွန်တော်တို့မခွဲခင်ကဆရာဝန်ကြီးကပြောတယ်တကားကျွန်တော်တို့ကဆယ်ခွန်းလောက်ပြောမှသူခေါင်းညှိနေပြီးအဲ့လိုပေါ့နော်တစ်လုံးသားနှလုံးသားအဲ့လိုလေးပဲသူပြောတယ်နောက်ပဲကဟိုရန်ကြီးကျွန်တော်တို့အခုခွဲစိတ်ပြီးွားပြီးတမ်းမဝါပြီးဆိုတဲ့ပုံစံမျိုးတော့မဟုတ်သေးဘူးဆရာဝန်ကြီးကိုယ်တိုင်ကလည်းလုံးဝစကားလည်းသိမပြောပါနဲ့ပြီးတော့ဒီအပေါ်ပိုင်းကိုလည်းလှုပ်လှုပ်ရှားရှားအိမ်မလှုပ်ခိုင်းသေးဘူးလေ
ရန်ကုန်ဆေးရုံကြီးမှာပဲလုံကြုံရင်အာနာပိုင်းရဲ့စောင့်ကြည့်မှုအောက်မှာဆက်လက်စေကုသခံနေရတဲ့ကိုတင်ဝင်းအတွက်အာမခံရအောင်ရှေ့နေတွေနဲ့စူးစမ်းသွားဖို့လည်းမိသားစုကစီစဉ်နေပါတယ်။ပညာရေးဥပဒေပြုပြင်ပြောင်းလဲမှုနဲ့ဆက်နွယ်ဖန်ဆီးခံရပြီးတဲ့နောက်အာမခံနဲ့ပြန်လည်လွတ်မြောက်လာခဲ့ပေမဲ့အရွယ်မရောက်သေးသူတွေအဖြစ်ကလေးတငယ်တရားရုံးမှာတရားစွဲဆိုခံရတဲ့ကျောင်းသားတချို့ဟာလည်းဖန်ဆီးခံရချိန်မှာအာနာပိုင်းရဲ့ရိုက်နှက်မှုတွေကြောင့်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်ဆိုပြီး APP ရဲ့တွင်ရင်မှုကိုတိတ်နိုင်ကပြောပါတယ်အလားတူပဲတိုင်ယာဝတီထောင်တွင်းမှာလေဗနန်တပိတ်ကြောင့်ဖမ်းဆီးခံရသူတွေကအဝေးတင်ကျောင်းသားတဦးကတော့ရိုက်နှက်ခံရတဲ့ဒဏ်တွေကြောင့်မျက်စိတစ်ဖက်ကောင်းကောင်းမမြင်ရတော့ဘူးဆိုပြီးမိသားစုကပြောပါတယ်ရှင်
မအေးအေးမှာပြောပြပေးခဲ့တာပါဒေတာရင်းသတင်းတပုတ်ကိုဆက်ပြီးတင်ပြပေးချင်ပါတယ်။ဩစတြေးလျနိုင်ငံမှာရွှေပြောင်းအခြေချနေထိုင်ရေးကြိုးပမ်းခဲ့သူတွေကိုထိမ့်သိမ်းထားတဲ့နော်ရူးကျွန်းနိုင်ငံငယ်လေးကနေတဆင့်ဒုက္ခသည်၄ဦးကိုဒီလဇန်းမှာပဲကမ္ဘောဒီးယားနိုင်ငံကိုရောက်ရှိသွားပါပြီ။လွန်ခဲ့တဲ့နှစ်အတွင်းဩစတြေးလျနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကြားရွှေပြောင်းဝင်ရောက်သူတွေအရေးနဲ့ပတ်သက်ပြီးလျှို့ဝှက်သဘောတူညီမှုရခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့အငင်းပွားစရာဖြစ်ခဲ့ပြီးဒီစီစဉ်ကြောင့်ဩစတြေးလျနိုင်ငံကဒေါ်လာတန်40ကျော်သုံးဆွဲရမှာလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနေ VOA သတင်းတော် Robert Carmichael ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးပြောပြပေးပါအောင်ရှင်
။ဩစတြေးလျအနေနဲ့အခုလိုရွှေ့ပြောင်းအခြေချနေထိုင်သူဒုက္ခသည်တွေအတွက်တနည်းစာတာဝန်ယူမှာဖြစ်ပြီးဒီစီစဉ်ကိုလက်ခံတဲ့ဒုက္ခသည်တွေကိုဒေါ်လာ100နဲ့ချီပေးမှာဖြစ်တယ်လို့ဘာသာစကားသမွေးပညာသင်တန်းနဲ့ကျန်းမာရေးကုသမှုအကူအညီတွေကိုလည်းပေးမှာပါ။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံမှာအခုလိုခြေချနေထိုင်မှုကလုံးဝသင့်တော်မှုမရှိဘူးလို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရလက်ထောက်ညင်ချိုင်းမှု Phil Robertson ကပြောပါရယ်
။ Cambodia clearly has no will or capacity to integrate.
ကမ္ဘောဒီးယားလူဖွဲ့စည်းတွင်းမှာဒီဒုက္ခသည်တွေအမြဲတမ်းနေထိုင်သွားနိုင်အောင်ဆောင်ရွက်ပေးလို့တဲ့ဆန္ဒဒါမှမဟုတ်လုပ်ပေးနိုင်စွမ်းကမ္ဘောဒီးယားမှာမရှိပါဘူး။ဒီလူတွေဟာ Australia နိုင်ငံရဲ့အစအသက်ခံတွေဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဒုက္ခသည်တွေကိုလည်းအဆင်ပြေအောင်ဆောင်ရွက်ပေးနိုင်စွမ်းမရှိဘူးဆိုတဲ့အချက်ကိုလည်းလက်လျူပြုထားတဲ့အပြင်မွန်တာညက်နဲ့ဝီဂါလူမျိုးခလုံးငွေတောင်းခံထားသူတွေကိုလည်းအန္တရာယ်ရှိနိုင်တဲ့ဗီယက်နမ်နဲ့တရုတ်နိုင်ငံတွေကိုသူတို့ပြန်ပို့နေပါတယ်
။ Australia နဲ့ Cambodia နိုင်ငံကြားရရှိခဲ့တဲ့သဘောတူညီမှုဟာဒေတာရင်းကဒုက္ခသည်တွေရဲ့အနေအထားပေါ်အနုလက္ခဏာဆောင်တဲ့ပတ်သက်ရောက်နိုင်တယ်လို့လည်း Phil ကပြောပါတယ်။ဒီဒုက္ခသည်တွေနဲ့လိုက်ပါလာတဲ့ Australia လူဝင်မှုကြီးကြပ်ရေးဌာနအရာရှိကလည်းမီဒီယာတွေရဲ့မေးခွန်းကိုဖြေကြားဖို့ညှဉ်းဆန်ခဲ့ပါတယ်။
IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအခြေချသူများအကူအညီပေးဆိုင်ရာအဖွဲ့ရဲ့ပြောခွင့်ရာဂျိုးလော်ရီကအငင်းပွားစရာဒီနှစ်နိုင်ငံကြားသဘောတူညီချက်နဲ့ပတ်သက်လို့
We are involved in this because we genuinely believe and there was a long debate inside IOM we sent
ကျွန်တော်အနေနဲ့ IOM အတွင်းမှာအချိန်တော်တော်ကြာဆွေးနွေးခဲ့ပြီးပါပြီ။ကျွမ်းကျင်သူတွေလွတ်ပြီးတော့ဒေါင်ပေါင်းစုံကနေလည်းလေ့လာခဲ့ပါတယ်။ခုချိန်မှာဒီအစီအစဉ်ကအဲ့ဒီလူတွေအတွက်အကောင်းဆုံးဖြစ်တယ်ဆိုတာကျွန်တော်ယုံကြည်ပါတယ်။ Australia နိုင်ငံကိုသူတို့သွားလို့ရမှာမဟုတ်ပါဘူး။ဆိုတော့သူတို့အနေနဲ့နာရူမာနေမလားကမ္ဘောဒီးယားကိုသွားမလားဒီနယ်လမ်းမှာရှိပါတယ
်ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိလာတဲ့ဒုက္ခသည်လေးဦးပါသူတို့သဘောဆန္ဒနဲ့သူတို့ဒီအစီအစဉ်ကိုလက်ခံခဲ့တာဖြစ်ပြီးသူတို့အနေနဲ့မီဒီယာတွေမှာစကားပြောရင်နေရရင်ကမိသားစုတွေအနေနဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တာကြောင့်မီဒီယာတွေနဲ့မတွေ့ဆုံဖို့သူတို့ကတောင်းဆိုတာဖြစ်တယ်လို့လော်ရီကပြောပါတယ်ဩစတြေးလျကတော့အခုဒုက္ခသည်လေးယောက်ရဲ့အတွေ့အကြုံဟာနော်ရူမာရှိတဲ့ဩစတြေးလျကိုသွားကျင်သူတွေရဲ့ဆန္ဒကိုပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ထားတာပါAustralia လူဝင်မှုကြီးကြပ်ရေးဝန်ကြီး Peter Dutton က
I want to make it very clear to all refugees and transferees in Nauru
ဘလို့အခြေအနေအောက်မှာမှာ Australia မှာခိုလုံခွင့်ရဖို့မဖြစ်နိုင်ဘူးဆိုတာကို Nauru မှာရှိနေတဲ့ဒုက္ခသည်တွေအနေနဲ့ရှင်းရှင်းလင်းလင်းသိစေချင်ပါတယ် Australia အစိုးရကနေထိုင်ခွင့်ပေးမယ်ဆိုတာဟာဖြစ်မလာနိုင်ပါဘူး Cambodia နိုင်ငံမှာတော့ဘဝအသစ်ကိုစတင်ဖို့အခွင့်အရေးရပါလိမ့်မယ်ဒါဟာခင်ဗျားတို့အတွက်ရေရှည်ရက်တည်နိုင်မယ့်လမ်းကြောင်းပါ
ဩစတြေးလျနိုင်ငံရဲ့အစီအစဉ်နဲ့ဒုက္ခသည်600ကျော်နဲ့နိုင်ငံရေးခွန်လွန်ခွင့်လျှောက်ထားသူတွေဟာနော်ရူးမှာရှိနေပြီးတခြားရာနဲ့ချီတဲ့သူတွေလည်းပါပူဝါနယူးဂီနီကမိုင်းနက်စ်ဂျွန်ဘော်ကထင်းသေးစကန်မှာရှိနေပါတယ်။အဲ့ထက်ကအများစုဟာတောင်အာရှနဲ့အနောက်လေပိုင်းဒေသတွေကဖြစ်ပါတယ်။ကုလသမဂ္ဂလက်အောက်ခံဒုက္ခသည်အေဂျင်စီကတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂပြည်ညစာတမ်းကိုလက်မှတ်ထိုးထားတဲ့ကမ္ဘောဒီးယားနဲ့ဩစတြေးလျနိုင်ငံရဲ့အစီအစဉ်ဟာဒုက္ခသည်တွေပေါ်ထားရှိရမယ်ဒီပြည်ညစာတမ်းရဲ့အခြေခံသဘောထားတွေပေါ်စိုးစိုးတွေတက်ရောက်စေနိုင်တယ်လို့ပြောဆိုပါရယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲတနင်္လာနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြာခင်မှာပြန်ဆုံတော့မှာဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်ကြည့်ရှုနိုင်ကြပါရဲ့ရှင် VOA ကနေနောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 2532 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလေရှင်တနင်္လာညနေခင်းအစီအစဉ်နဲ့အဆုံးသတ်သေးခင်ချန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါဦးမယ
်ကမ္ဘာ့ဆက်မှု ENG 9နိုင်ငံရဲ့ G7 Treaty စီဝေးပွဲဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်နေဒီကနေ့ဂျာမနီနိုင်ငံမှာခေါင်းဆောင်တွေဆက်လက်တွေ့ဆုံဆွေးနွေးနေကြပြီးရာသီဥတုပြောင်းလဲလာခြင်းနဲ့စွန့်ရင်လိုအပ်ချက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြသလိုအာဖရိကနိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်ထိပ်သီးဆွေးနွေးပွဲတနင်္ဂနွေနေ့မစတင်ရဲ့အမေရိကန်သမ္မတဘဲရစ်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့တီးခြားတွေ့ဆုံခဲ့ကြပြီးယူကရိန်းအပြစ်ခတ်ရစိသဘောတူညီချက်နဲ့ပတ်သက်ပြီးရုရှားဘက်ကလှုပ်ဆောင်ပုံမှာမူတည်ပြီးရုရှားအပေါ်မှာစီးပွားရေးရဒဏ်ခတ်မှုတွေဘယ်လောက်ကြာကြာဆက်ထားတဲ့နဲ့ဆိုတဲ့အပေါ်မှာနှစ်နိုင်ငံသဘောတူညီချက်ရယူခဲ့ကြတယ်လို့သမ္မတအင်ဗျူကပြောပါတယ်တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေအတွင်းလက်ရှိအာဏာရပါတီကအများစုအနိုင်ရထားရကနေရှုံးနိမ့်သွားပါတယ်။သမ္မတရီဆက်တိုက်အာရိုဝမ်အတွက်သမ္မတလုတ်ပိုင်ခွင့်အာဏာပိုးပြီးရနိုင်စေမယ့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲဖို့အတွက်ကြိုးပမ်းနေတဲ့ပုံမှာမဲဆန္ဒရှင်ပြည်သူတွေကတားမြစ်တာကိုပြသလိုက်တာပဲဖြစ်ပါတယ်။မတ်စ်ကအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးကြောင့်သေဆုံးရသူ6ယောက်ရှိသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။အခုနောက်ဆုံးသေဆုံးသွားသူကအသက်80ရှိပြီဖြစ်ပြီးနမိုနီးယားအဆုတ်အေးမိတဲ့ရောဂါကုသမှုခံယူနေချိန်မှာပဲမတ်စ်ရောဂါပိုးရှိနေကြောင်းတွေ့ရှိခဲ့ရတာဖြစ်ပါတယ်။မြန်မာဆွေကရိုဟင်ဂျာမွတ်စလင်တွေပေါ်မှာမတရားဖိနှိပ်ဆက်ဆံမှုတွေရှိနေတယ်ဆိုပြီးကန့်ကွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံကဘာသာရေးလူမျိုးစုတွေစုပေါင်းပြီးတနင်္ဂနွေနေ့မှာဆန္ဒပြကြပါတယ်။
တင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင် VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မ Thank you type ပါ
Thank you.
This program has come to you from the Voice of America, Washington.